မြန်မာနိုင်ငံအပါအဝင်အီရန်နဲ့မြောက်ကိုရီးယားအပေါ်အမေရိကန်ပြည်ထောင်စုကချမှတ်တဲ့ဒဏ်ခရေးယူမှုတွေဟာတရုံတရာထိရောက်မှုရှိတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကပြောဆိုလိုက်ပါတယ်။နိုင်ငံရေးမတည်မငြိမ်ဖြစ်ပြီးတော့လူသေဆုံးမှုတွေရှိတဲ့အီရန်နိုင်ငံတော်ဝန်ဆန္ဒပြောက်တွေဖြစ်ပွားနေတဲ့အချိန်မှာပဲဒုတိယသမ္မတမိုက်ပင့်စ်ကအဲ့ဒီလိုပြောကြားလိုက်တာပါ။ဒုတိယသမ္မတမိုက်ပင့်စ်ကို VOA သတင်းတောက် Greta Van Susteren's တွစ်ဆုံမေးမြန်းထားတာကိုရှားဖောင်ကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ။
နျူကလ িয়ার ရေးနဲ့ပတ်သက်လို့အီရန်နိုင်ငံအပေါ်မှာချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဒဏ်ခအရေးယူမှုတွေဟာအလုပ်ဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကဇန်နဝါရီ3ရက်နေ့ VOA သတင်းတောက် Greta Van Susteren နဲ့တီးတဲ့တွေ့ဆုံမေးမြန်းချက်မှာပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပါအဝင်အီရန်နဲ့မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခအရေးယူမှုတွေနဲ့ပတ်သက်လို့မေးမြန်းရမှာဒုသမ္မတမိုက်ပင့်စ်ကအခုလိုပြောပါတယ
်။ We believe that the sanctions are working. They're not just working in Iran, we believe they're working in North Korea.
ဒဏ်ခရေးယူမှုတွေဟာအလုပ်ဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အီရန်နိုင်ငံမှာတင်အလုပ်ဖြစ်တာမဟုတ်ပါဘူး။မြောက်ကိုရီးယားမှာလည်းအလုပ်ဖြစ်ပါတယ်။အမေရိကန်ကအင်အားအပြည့်သုံးပြီးချမှတ်တဲ့စီးပွားရေးအရာဒဏ်ခရေးယူမှုတွေကိုအီရန်အနေနဲ့တကယ်ခံရအောင်သမ္မတထရမ့်အစိုးရကဆက်ပြီးလှုပ်ဆောင်သွားဖို့တာဏိထံချထားပါတယ်
။အခုဆိုရင်ဒဏ်ခရေးယူမှုတွေရှစ်တိုးဆောင်ရွက်နိုင်တဲ့အနေအထားတစ်ခုရဖို့နဲ့သဘောတူညီမှုအတစ်တစ်ခုရဖို့အတွက်ကွန်ဂရက်လွှတ်တော်မှာဆွေးနွေးနေတဲ့အကြောင်းလေးဒုသမ္မတဖင်စ်ကပြောပါတယ်
။ What we want is to have a long-term agreement in place, long-term legislation in place.
ကျွန်တော်တို့လိုချင်တာကအနေအထားရှိတဲ့ရေရှည်ဥပဒေပြဋ္ဌာန်းချက်သဘောတူညီမှုတရားဖြစ်ပါတယ်။အီရန်အနေနဲ့အသုံးပြုလို့ရတဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ကြိုးစားလာမယ်။ဒုံးကျည်လက်နက်ပြစ်လွတ်နိုင်မယ့်အနေအထားအထိရှိလာတဲ့ဘယ်အခြေမျိုးမှမဆိုဒဏ်ခရေးယူမှုတွေကိုချက်ချင်းပြန်လည်ချမှတ်သွားမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်တွေအားလုံးကိုရှေ့တိုးလှုပ်ဆောင်သွားမှာပါ
။ဒါအပြင် UN နိုင်ငံဟာကမ္ဘာပေါ်မှာအကြမ်းဖက်မှုဝါဒကိုဦးဆောင်ထောက်ပံ့နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့သူတို့ရဲ့တိုင်းသူပြည်သားတွေအပေါ်မှာဖိနှက်ယုံတင်မကပဲသူတို့ကိုယ်ပိုင်လူအခွင့်အရေးတွေကိုလည်းရင်းပယ်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့ဒုသမ္မတမိုက်ပင့်စ်ကပြောပါရယ်ဒီလိုတွင်မတိမငြိမ်မှုနဲ့ကြီးမားတဲ့အန်ဒီရီတွေဆက်လက်ဖြစ်ပေါ်စေတဲ့အကြမ်းဖက်မှုဝါဒတွေကိုလည်းပြန့်ဖြူးနေတဲ့နိုင်ငံတစ်နိုင်ငံဖြစ်ကြောင်းလည်းပြောပါရယ်လက်ရှိမှာတော့အီရန်နိုင်ငံဟာနိုင်ငံရေးမတိမငြိမ်မှုဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါရယ်ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်နှစ်သိက္ကူကာလအတွင်းနိုင်ငံတော်ဝန်ဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေကြောင့်လူပေါင်း20ကျော်တည်ဆုံခဲ့ပြီးထောင်ချီလဲဖမ်းဆီးခံခဲ့ရပါတယ်။တိုင်းပြည်အတွင်းစီးပွားရေးအခြေအနေပေါ်မကျေနပ်တဲ့အတွက်အီရန်ပြည်သူတွေကန့်ကွက်ဆန္ဒပြကြတာပါ။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်တော့ပြန်တဲ့အနေနဲ့မကြသေးခင်ကပဲပြစ်မှတ်ထားဒဏ်ခအရေးယူမှုတွေချမှတ်ခဲ့ပါတယ်။ကမ္ဘာတဝန်းကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးအမေရိကန်အစိုးရကအရေးယူတင်ခတ်မှုအစ်စ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ဦးထဲမှာရခိုင်ပြည်နယ်စစ်စင်ရေးတွေမှာကြီးကြပ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဟောင်းဗိုလ်ချုပ်မောင်မောင်ဆိုးကိုထည့်သွင်းလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီး VOA သတင်းတောက် Greta Van Susteren မင်းမြန်တဲ့အခါမှာတော့ဒုသမ္မတ Pence ကသမ္မတ Trump ဟာကမ္ဘာစနစ်ပေါ်မှာရှင်းလင်းပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုလှုပ်ဆောင်နေပြီးအထူးသဖြင့်မြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးတိတာတဲ့တိုးတက်မှုတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါရယ်
။ President Trump made it clear America will not be bullied. America will not be threatened.
သမ္မတ Trump ကပြောတဲ့သာသာပြောထားတာကတော့အမေရိကန်ဟာသူများအနိုင်ကျင့်တာကိုခံမှာမဟုတ်ဘူး။ချင်းချောက်တာကိုလည်းခံမှာမဟုတ်ဘူး။အမေရိကန်အနေနဲ့မြောက်ကိုရီးယားအပေါ်စီးပွားရေးနဲ့တန်တဘာရေးအရာမကြုံစဘူးကြီးမားတဲ့ဖိအားပေးသွားဖို့အစီအစဉ်သွားမှာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့ပတ်သက်လို့အဓိကအရေးပါတဲ့ပြုံနိုင်ငံဟာလည်းမြောက်ကိုရီးယားပေါ်စီးပွားရေးအရာရောတန်တမန်ရေးအရာပါအထူးထံသွားအောင်အရင်ကထက်ပိုမိုလှုပ်ဆောင်လာနေပြီနဲ့ဒီထက်မကလှုပ်ဆောင်ဖို့လိုနေသေးတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်က VOA နဲ့တီးတဲ့တွေ့ဆုံမြင်မြန်ကမှပြောဆိုသွားပါတယ်ရှင်